တနင်္ဂနွေအပြစ်ခတ်ရက်စဲရေးဆိုင်ရာသဘောတူညီချက်စာချုပ် NCA လက်မှတ်ရေးထိုးဖို့ KNU ကကရင်အမျိုးသားအစည်းအရုံးအရေးပေါ်ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်ချက်ချခဲ့ပြီးလို့အဖွဲ့ကောင်ဆောင်တွေကပြောပါတယ် KNU အနေနဲ့အပြစ်ရက်စာချုပ်ရေးထိုးရမှာအကုန်လုံးပါဝင်ရေးမှုကိုအသေးမကိုင်းပဲလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့ဒီလက်မှတ်ရေးထိုးမှုဟာလည်း SC အဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့တွေးဖီမှုမရှိဘူးလို့တိုင်းရင်းသားကောင်ဆောင်တွေကပြောပါတယ်ဒီအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါKNU ခေါ်ကရင်မျိုးရာစည်းရုံးကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အမြဲတမ်းဗဟိုကော်မတီ၅ချိန်မြောက်အရေးပေါ်စည်းဝေးကနေဆုံးဖြတ်ချက်ချခဲ့တယ်လို့အထွေထွေတွင်းမှုဘသူစောကွယ်ထူးဝင်းကပြောပါတယ
်ကျွန်တော်တို့ SC နဲ့ UCC နဲ့ NCA ရလာတဲ့ရလာပေါ်မှာဒီလိုပြစ်ခတ်ရစေသဘောတူစာချုပ်မျိုးကြော်ရရပါပြီနော်ဒီသဘောတူစာချုပ်မျိုးကြော်ကိုကျွန်တော်တို့ KNU မျိုးရာစည်းရုံးကလက်ခံတယ်နောက်ပြီးတော့ဒါကိုလည်းကျွန်တော်လက်မှတ်ရေးထိုးပြီးတော့တခုရဲ့လည်းနဲ့ပေါ့လေဒါကျွန်တော် KNU အဖွဲ့အစည်းကလည်းလက်မှတ်ရေးထိုးပြီးတော့အကောင့်ထဲပေါ်သွားဖို့တော့တခြားလည်းကတော့လည်းဖွဲ့စည်းနေတဲ့အကောင့်ထဲပေါ်သွားဖို့တော့ကျွန်တော်တို့ဆုံးဖြတ်ပါတယ
် KNU နေနဲ့ဩဂုတ်လ14ရက်နေ့ကနေ15ရက်နေ့အထိကျင်းပပြုလုပ်တဲ့အရေးပေါ်ဘိုးကော်မတီစည်းဝေးကနေဆုံးဖြတ်ခဲ့ကြတာပါတိုင်းဒါလနဲ့ကန်တော်လန်ရေးဖွဲ့စည်းတွေရဲ့တနင်္ဂနွေလို့ပြစ်ခတ်ရစေးရေးဆိုင်ရာအစီအမည်ညှိနှိုင်းဆောင်ရွက်ရေးကိုယ်စားလှယ်ဖွဲ့ ST နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ရဲ့ကိုယ်ကျေမြောက်ညှိနှိုင်းစည်းဝေးကနေရရှိလာတဲ့ရလဒ်တွေကို KNU အနေနဲ့သဘောတူလက်ခံတယ်လို့လည်းဆိုပါတယ် KNU အနေနဲ့အပြစ်ရစာချုပ်ရေးထိုးရမှာအကုန်လုံးပါဝင်ရေးမှုကိုအသေးမကိုင်းပဲလက်မှတ်ရေးထိုးသွားမှာဖြစ်ပြီးလက်မှတ်မရေးထိုးနိုင်တဲ့တိုင်းဒါလနဲ့ကန်ဖွဲ့စည်းတွေလည်းအစစ်အစစ်ပါဝင်နိုင်ဖို့ကြိုးပမ်းသွားမယ်လို့အသွေးသွေးသွင်းမှုဘသူစောကွယ်သူဝင်းကအခုလိုဆွဲပြောပါဗျာ
ကျွန်တော်တို့ SD ရဲ့နောက်ဆုံးစီးပွဲမှာအခုဒီလိုပြစ်ခတ်ရဆဲသဘောတူစာချုပ်နဲ့ပတ်သက်ပြီးတော့ကလုံးပါဝင်ရမယ့်ကိစ္စပေါ်မှာတက်ကကနော်ဆိုရရဲ့တက်ကနေလက်ခံမခံတဲ့နေထားပေါ်မှာကျွန်တော်တို့ကဒါကိုဒီလိုအကုန်လုံးပါဝင်မှုအနေနဲ့ရပ်တည်မလားနှမလေကျွန်တော်တို့ကအခုလက်ရှိကုန်လုံးပါဝင်မှုကိုအသေးမကန်ပဲနဲ့လက်မှတ်ရေးထိုးပြီးတော့အပေါ်ကုန်လုံးပါဝင်လာနိုင်တဲ့အစစ်စစ်ပါဝင်နိုင်တဲ့အခြေအနေဆက်သွားမလားဆိုတဲ့ကိစ္စပေါ်မှာကျွန်တော်တို့ကလက်မှတ်ရေးထိုးနောက်ပြီးတော့လက်မှတ်မရေးထိုးနိုင်တဲ့ဖွဲ့တွေဒီလိုအစစ်စစ်ပါလာတဲ့ဖွဲ့တွေလည်းဝန်ဝန်ဆောင်ရွက်မယ်ဆိုတဲ့သဘောထားနဲ့တုံ့တောက်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အတွက်ဓမ္မရဦးသိန်းစင်ကနေတိုင်းဒါစီမီညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SC ဖွဲ့ဝင်တွေကိုဩဂုတ်လ12ရက်နေ့မှာဖိတ်ခေါ်ခဲ့ပါတယ်။တိုင်းရင်းသားဖွဲ့တွေအနေနဲ့25ရက်နေ့နောက်ပိုင်းမှာမှအတွေ့ဖြစ်မယ်လို့ဘသူစောကွယ်ထူးဝင်းကပြောပါတယ်အခုလို KNU ကနေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်တာဟာ SD ဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့တူညီမှုမရှိဘူးလို့ UNFC ခေါ်ညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီရဲ့ခေါင်းဆောင်သူဖြစ်သူဘူမူကြီးခေါက်ကကအခုလို့ပြောပါတယ်
ဒါနာအမြင်ကတော့မတွေ့ပြီဘူးဗျ။ဖုံးမယ်ဆိုတော့တပွဲချင်းဆုံးဖြတ်တယ်။ဘာတိုးတဲ့ချိန်မှာ15ပွဲထိုးမယ်။15ပွဲကဖိတ်ပါရတာပြီးသားပွဲတွေကတပွဲချင်းဆုံးဖြတ်တယ်။သွားတဲ့အချိန်ကျတော့15ပွဲမျက်နှာဆုံးပြီးထိုးမယ်။အားလုံးဖိုက်ကြတာ15ပွဲတော့15ပွဲသလုံးထိုးနိုင်တယ်။ကြာရင်တော့မှဝနဲ့မင်္ဂလာချမ်း။ 100% inclusive ကတော့မလွယ်သေးဘူးလို့ဆိုစေတာ။အကြောင်းမျိုးမျိုးကြောင့်မလွယ်တော့။သူကအပြစ်မှပြည့်ရသားနဲ့မထိုးတဲ့ဖွဲ့ရှိတယ်လို့အဖေမအဖေချင်းမခံလို့မထိုးတဲ့ဖွဲ့လေးရှိတယ်။ကြိုးဖွဲ့တွေကတော့ဒီ qualify မဖြစ်လို့မထိုးတာလည်းရှိတယ်
။ဩဂုတ်လ9ရက်နေ့မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေရဲ့ကိုကြည်မြောက်စင်နီပွဲတွင်စာချုပ်လက်မှတ်ရေးထိုးရမှာအလုံးစုံပါဝင်ရေးဆိုတဲ့အချက်တစ်ချက်ကလွှဲလို့ကျန်စာချုပ်ပါအချက်တွေအလုံးကိုသဘောတူညီချက်ရရှိခဲ့ပါတယ်။လက်ရှိအချိန်မှာတော့အနာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းမှာခေါင်းဆောင်ပြောင်းလဲဖြစ်ပေါ်နေပြီးပါတီဥက္ကဋ္ဌဦးသူရဆွေမန်းပါဝင်ပါတီကောင်းဆောင်တို့ချုပ်ကိုအနာပေးထားတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အခုလိုဆိုရပိုင်းအာဏာလွန်ဆွဲနေတဲ့အနေအထားမျိုးတွေးနေရပေမဲ့လို့တိုင်းရင်းသားဖွဲ့တွေနဲ့အပြစ်ရစာချုပ်လက်မှတ်ရေးထိုးရေးလုပ်ငန်းစဉ်တွေမတိခိုက်နိုင်ဘူးလို့ UNSC ဖွဲ့ကောင်းဆောင်ဘူမူကြီးခေါက်ကကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့နဲ့တောက်လျှောက်စကားပြောနေတာသမ္မတဦးသိန်းစိန်ဒီဆဲဆိုရဖြစ်တယ်သမ္မတဖြစ်တယ်ဒီသမ္မတနဲ့အစိုးရကအခုချိန်ကြီးတော့ခိုင်မာနေတဲ့သဘောရှိတယ်တို့ပါတီတွင်အရေးချင်းကတော့ဒါပါတီတစ်ခုအတွင်းပေါ့အားလုံးတစ်ခုအတွင်းတွင်ကြီးဖြစ်တယ်ဒါကျွန်တော်တို့မပြောကြဘူးကျွန်တော်တို့နဲ့အလုပ်လုပ်နေတဲ့ကျွန်တော်တို့နဲ့ညှိနှိုင်းနေတဲ့ဆောင်ရွက်နေတဲ့တွင်းတွင်းနေတဲ့ရှေ့လုံငန်းတွေနဲ့ချနေတယ်အဲ့ဒီလိုလုပ်နေတဲ့အင်အားစုပေါ့ဆိုရအင်အားစုနဲ့တမတော်အင်အားစုကငကိုအတိုင်းရှိနေတယ်ဒါဆိုတော့ကျွန်တော်တို့ကတော့ပြီးကြကြပြောင်းလဲမယ်ဖြိခိုက်မယ်ရွေးရှားမယ်အခုခုဖြစ်မယ်လို့တော့လုံးဝမထင်ဘူး
တိုင်းဒါလက်နက်ကိုင်ဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမို ဒီကနေ့ကျွန်တော်တို့ကတော့ဒီလိုမျိုးပြောခဲ့ရတဲ့တာဦးအေဘီအက်ဒီအက်တို့ပါဝင်တဲ့အစီအဖွဲ့ထဲမှာအစီအလက်မှရည်သူဖို့အစိုးရဘက်ကနေလက်မခံနိုင်တဲ့အဖွဲ့တွေရှိနေတဲ့အတွက်အစီကုစလေအဖွဲ့တွေကနေဆက်လက်ဆွေးနွေးသွားဖို့လည်းရှိနေပါတယ်။တိုင်းဒေသနဲ့နိုင်ငံဖွဲ့တွေနဲ့မြန်မာအစိုးရကုစလေတွေကြားလုံခြုံရေးပိုင်းဆိုင်ရာပြန်လည်ပေါင်းစည်းရေးတတီအားလုပ်ငန်းစဉ်ပိုင်းမှာ KNU သူတွေတွင်မှုဘဒုစောပွဲသူဝင်းကပြောပါတယ်